အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဟာရီကိန်းမုန်တိုင်းလော်ရာဒန်ကိုခံခဲ့ရတဲ့တောင်ပိုင်းပနက်ကန်ရန်ဒေတာကလူးဇီယားနားပြည်နယ်နဲ့တိုက်ဆက်ပြည်နယ်တွေကိုစနေနေ့မှာတွားရောက်ခဲ့ပါတယ်။ကျတပင်းနေမှာပြင်းအားအဆင့်၄နဲ့ဝင်ရောက်ခဲ့တဲ့ဟာရီကိန်းမုန်တိုင်းဒဏ်ကိုခံခဲ့ရတဲ့ဒီဒေတာမှာရေနည်းနေရပဲဖြစ်နေတယ်လို့မုန်တိုင်းကြောင့်သေဆုံးသူကလည်း14ဦးရှိနေတာပါ။ဒီထက်ကထက်ဝက်ကျော်လောက်ဟာမီးဆက်၃ဆွဲမှုနီးလမ်းမမှန်တဲ့အတွက်ကာဗွန်မုန်နှုတ်ဆက်အဆင့်တင်သေဆုံးခဲ့ရတာဖြစ်ပါတယ်။ဟာရီကိန်းလော်ရာဒန်ပြင်းထန်ထန်ဆန်းဆန်းဆန်းခဲ့တဲ့လူးဇီယားနားပြည်နယ်ကလစ်ချာစ်မြို့ကိုသမ္မတထရမ့်တွားရောက်ခဲ့ပါတယ်။သမ္မတထရမ့်ကတိုက်ဆက်စီနယ်ကဒေသခံ 18,000 ကျော်မှီခိုးနေရတဲ့ဓာတုဆိုင်အောင်ရှိရာ Orange မြို့နာကိုလည်းတွားရောက်ခဲ့ပါတယ်။ Hurricane မုန်တိုင်းခံခဲ့ရတဲ့ဒေသတွေကိုသက်လည်းမကြည့်ရှုခင်သမ္မတထရမ့်ဟာတောက်ကြမ်းနေမှာ Louisiana ပြည်နယ်အတွက်တဘာဝဘေးဒဏ်ဆိုင်ရာကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒါကြောင့်မုန်တိုင်းလော်ရာဝင်ရောက်ရာလမ်းကြောင်းကဒေသ5ခုအတွက်ဘိုးအစိုးရကငွေချပေးနိုင်တော့မှာဖြစ်ပါတယ်။